ပြည်သူစစ်မှုထမ်းဥပဒေအရစစ်မှုထမ်းဖို့မဲနိုင်ရွေးချယ်ခံရသူတချို့ကိုစစ်မှုမထမ်းခင်ခီးသွလာခွင့်ကန့်သက်ထားတယ်လို့သိရပါတယ်စစ်ကောင်စီပြောခွင့်ရပြောထားတယ်လို့ပဲအခုလာမယ့် AB ပထမဘက်မှာတော့ပထမဆုံးအထုပ်ကိုစစ်မှုထမ်းဖို့ခေါ်ယူမယ်လို့လည်းသိရပါတယ်စစ်မှုထမ်းဥပဒေနောက်ဆက်တွဲအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုနှမ်းလောင်ပြောပြပါမယ်ရှင်
စစ်မှုထမ်းဖို့အသက်ပြည်သူတွေကိုစတင်စီရင်ကောက်ယူတာစီရင်ကောက်ယူထားတဲ့သူတွေကိုသွားနိုင်ခြင်းရှိမရှိခေါ်ယူမေးမြန်းတာတွေကိုမြို့နယ်ရက်ကျေးတွေမှာစတင်လှုပ်ဆောင်နေတာရက်သက်သက်ပတ်ကြောလာပြီးဖြစ်ပါတယ်နေသေးတာတွေနဲ့ရန်ကုန်တကရက်ွက်တချို့မှာတော့တမတ်အသက်ပြည်သူတွေထဲကနေစစ်မှုထမ်းရမယ့်သူတွေကိုမဲနိုင်ရွေးချယ်တာတွေလုပ်နေပါတယ်မြို့နယ်တချို့မှာတော့မဲနိုင်ရွေးချယ်ပြီးသားသူတွေခီးသွားလာမယ်ဆိုရင်ကြိုတင်အကြောင်းကြားဖို့ရက်ကျေးအာဏာပိုင်တွေဘက်ကပြောဆိုနေတယ်လို့သိရပါတယ်မဲနိုင်ရွေးချယ်ခံရသူတွေစစ်မှုမထမ်းချင်လို့ထွက်ပြေးမယ်ဆိုရင်မိသားစုဝင်တွေကိုအရေးယူမယ်ဆိုတာမျိုးအထိချင်းချောက်ပြောဆိုတာလည်းရှိတယ်လို့သိရပါတယ်စစ်မှုထမ်းမဲ့သူတွေကိုပေးရမယ်လစာအတွက်လည်းစစ်မှုရမ်းမရှိတဲ့အိမ်အောင်စုတွေကနေလစဉ်ထောက်ပံ့ရမယ်လို့ရက်ကျေးအာဏာပိုင်တွေကပြောဆိုနေတဲ့အကြောင်းမင်းဘူးမျိုးနဲ့ဒေသခံတအူးကပြောပါတယ
်ဘယ်လိုမျိုးမပေါ့တဲ့ဒီပြည်သူတွေကိုကြာသူကဟိုပေးနောင်းနားတော့တော့ဘောနော်ကောက်ခံကြတယ်အမျိုးမျိုးပေါ့ဟိုသူတိရဒီကွာလီကောက်ခံတာကြည့်ရင်ဒီငွေကြေးကောက်ခံတာကြည့်ရတော့မတူဘူးပေါ့လားအဲကောက်ခံတဲ့ငွေကြီးကကြာဘာလို့မလဲဆိုတော့တင်းနန်းကိုသူဒီမဲပေါက်လိုက်တဲ့သူဒီကနန်းတက်တဲ့အခါမှာသူပြေးဖို့အတွက်အဲငွေကြေးကိုကောက်ခံတော့ပေါ့ပြောလို့ရှိရင်ကျင်းစီမဲနဲ့ကျင်းပြန်ကြတော့အခုကောက်ခံနေပြီအခုကောက်ခံနေပြီဟိုမဲပေါက်သွားတဲ့သူကအပြင်ထွက်ခွင့်မရှိဘူးအပြင်ထွက်လို့ရှိရင်လည်းဒီဟိုစကွေးကြီးရဲ့ဒီဟိုအခန့်ထားတဲ့စကွန်ကြီးခန့်ထားတဲ့အိုးချီမူကြီးကိုအိုးချီမူကြီးဆီကထောက်ခံလို့ကြာယူရမယ်ဒီဟိုသက်ဆိုင်ရာဒီစမတ်ကပ်ပေါ့နော်စမတ်ကပ်သူခီးသွားလာကဒီပေါ်ပြောင်းတာဆိုစမတ်ကပ်သူတို့ထွက်ချင်နေတယ်မှာအဆီကျဆိုတဲ့ထောက်ခံမျိုးတွေဒီလိုဆောင်ပြီးတော့မှသွားရမယ်ဆိုအကြွေထွက်ပြေးသွားတယ်ဆိုလို့ဆိုရင်ကျန်စီရဲ့မိသားစုဝင်တွေကိုအရေးယူမယ်ဘာလို့လဲဆိုတော့
ရန်ကုန်မြို့ကရက်ွက်တချို့မှာလဲစစ်မှုထမ်းဖို့အသက်ပြည့်သူစီရင်ကောက်ယူနေပြီးတော့အဲ့ဒီသူတွေကိုစစ်မှုထမ်းမထမ်းရက်ကျေးအာဏာပိုင်တွေကခေါ်ယူမေးမြန်းတာတချို့ရှိပါတယ်စီရင်မှာပါဝင်လို့ခေါ်ယူမေးမြန်းခံရတဲ့ဗဟန်းမြို့ခံတအူးကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်။ဘာမို့လဲဖောင်ဖြစ်ရတယ်။ဘာလို့အဆက်လိုက်ပြေဆုံးဖြစ်ရတယ်။အဲသူတို့ကပြောတာပေါ့။သူဒီဗဟန်းကိုလာတာဆိုရင်မြို့နယ်ကဟုစားပဲရှိသေးတယ်။သူတို့ကမြို့နယ်ကဟုစားဖြစ်တော့မှအဲဒီကအဲ့စီရင်တွေကိုဘဟုတင်တယ်။ဘဟုကနေပြီးတော့မှသူတို့လို့တလောက်ပဲမှ2ယောက်။အဲ့လိုဖြစ်ပေါ့နော်။သူတို့ကနေတဲ့မြို့ပေါ်မှာအဲ့လိုဝမ်းပါစားလို့ပဲ။ဟိုစမ်းပြီးတော့ခေါ်ကြည့်ဖို့တော့ပြောတယ်ပေါ့နော်။ဒါကြေနာတို့ကကျတော့သူဘာလို့နိုင်ငံသားသွားနေတဲ့သူတွေသွားတော်နေသူတွေမတမောတက်နေတဲ့သူတွေဆိုရင်လည်းโอเคသွားရတဲ့ကိစ္စမရှိဘူးပြန်လာရင်တော့ထမ်းထားရမယ်စမသူရှိနေရဲ့ဘောနော်ပြီးသွားရင်စေးစလိမ့်မယ်စေးစလို့စေးကြတယ်ဆိုရင်တော့ဒါလုံးဝအပင်နဲ့ပါပါပြီအေးဘိုးဘီဘိုးစီဘိုးတွေဆိုရင်ဒါသူတို့ကြောက်တယ်လည်းမခံဘူးအဲကြောင့်လည်းစေးကြရတဲ့ပါမယ်စေးကြပြီးတော့တော့ဒါပြီးသွားပြီတော့လည်းဘယ်တော့မှခေါ်တော့မှာမဟုတ်ဘူးအဲ့လိုရုပ်ဆန်နေတော့လုတ်သွားမယ်ပထမဆုံးအတုပ်ကိုတော့ဒီလပိုင်းရှင်းရင်ဒီမှာစခေါ်မယ်လို့တော့ပြောတယ
်အမျိုးသမီးတွေကိုစစ်မှုထမ်းဖို့လက်တလောဆင့်ခေါ်အောင်မှမဟုတ်ဘူးလို့စစ်ကောင်စီကပြောထားပေမဲ့စီရင်ကောက်တဲ့အထက်အမျိုးသမီးတွေကိုပါထည့်သွင်းကောက်ခံတာရှိတယ်လို့သိရပါတယ်ဒါပေမဲ့စီရင်ပါအမျိုးသမီးတွေကိုစစ်မှုထမ်းနိုင်တာရှိမရှိခေါ်ယူမေးမြန်းတာမရှိသေးဘူးလို့သိရပါတယ်စစ်မှုထမ်းဖို့အတွက်ရက်ကျေးတာဝန်ရှိသူတွေကစီရင်တွေလိုက်လံကောက်ယူနေတယ်ဆိုပြီးတရင်းတွေထွက်နေတာဟာကောလာဟလသာဖြစ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဘုတ်ချုပ်စောမင်းထွန်းကမတ်လ15ရက်နေ့မှာပဲ VOA ကိုပြောဆိုထားပါတယ်။ဒါပေမဲ့ VOA ကမေးမြန်းထားတဲ့ဒေသခံတချို့ကတော့စစ်မှုထမ်းဖို့စီရင်ကောက်ယူတာမဲနိုင်တာတွေနဲ့ငွေကောက်ယူမှုတွေရှိနေတယ်လို့အတိအကျပြောကြပါတယ်။စစ်မှုထမ်းမဲ့သူတွေရဲ့လက်စားအတွက်ဆိုပြီးတော့ကောက်ယူမှုတွေကအထက်ညွန်ကြားချက်မရှိဘဲကောက်ယူရလားညွန်ကြားချက်ပေးထားလို့ကောက်ယူနေတာလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်းရှင်းလင်းလင်းသိရနိုင်ဖို့အတွက်စစ်ကောင်စီဘက်ကဆက်သွယ်ပေမဲ့လက်ရှိအချိန်ထိပြန်ပြေတာမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရဘိုးချုပ်ဇော်မင်းထွန်းကတော့စစ်မှုထမ်းရမယ့်အစီအစဉ်ကိုလာမယ့်ဧပြီမှာပထမအထုပ်အနေနဲ့လူ9000စတင်ခေါ်ယူဖို့ပြင်ဆင်ထားတယ်လို့ပြောဆိုထားပါတယ်စစ်မှုထမ်းဥပဒေကိုမလိုက်နာတဲ့သူတွေဟာထောင်ဒဏ်3နှစ်ကနေ9နှစ်အထိကြာခံရမယ်လို့ဥပဒေမှာပြဋ္ဌာန်းထားပါတယ်